EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံများရဲ့စစ်ဘက်ဆိုင်ရာကော်မတီ EUMC အစည်းအဝေးကိုတက်ရောက်ဖို့အတွက်ဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာရောက်နေတဲ့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ငူဂျီမင်းအောင်လိုင်ဟာကော်မတီရဲ့အမြဲတမ်းဥက္ကဋ္ဌဗိုလ်ချုပ်ကြီး Mikhail Kostarovkos နဲ့နိုဝင်ဘာ9ရက်တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စစ်တပ်တွေကြားမှာဆက်ဆံရေးတိုးမြင့်ရေး၊လေ့ကျင့်သဏ္ဍာန်တွေဆွေးနွေးရေးနဲ့အနာဂတ်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့ကြတာလို့ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။ဗိုလ်ချုပ်ကြီး Kostarovkos ရဲ့ဖိတ်ကြားမှုအရဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ဟာနှစ်ရက်ကြာကျင်းပနေတဲ့ဥရောပသမဂ္ဂရဲ့အဆင့်အမြင့်ဆုံးစစ်ဖက်ဆိုင်ရာကော်မတီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဥရောပသမဂ္ဂကာကွယ်ရေးဦးစီးချုပ်များရဲ့ဒီတစ်နှစ်နှစ်ကြိမ်မှာကျင်းပတဲ့အစည်းအဝေးတွေမှာလက်ရှိမြန်မာနိုင်ငံရဲ့ကာကွယ်ရေးဆိုင်ရာအခင်းအကျင်းဒီမိုကရေစီအသွင်အပြောင်းလဲနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်မှာစစ်တပ်ရဲ့ပြောင်းလဲတိုးတက်မှုအခြေအနေတွေကိုကာကွယ်ရေးဦးစီးချုပ်ကဒီနိုဝင်ဘာလ8ရက်အင်္ဂါနေ့မှာမိန့်ခွန်းပြောကြားမှာဖြစ်တယ်လို့ EU နိုင်ငံသားဆက်ဆံရေးနဲ့လုံခြုံရေးမူဝါဒရေးရာယုံပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါရရှင်။